မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာတချို့နေရာတွေမှာအရှိန်ရှော့ချနေခွင့်နေပြီးနောက်ပြန်နေရာတွေလည်းရှိနေတယ်လို့သမ္မတဦးဘာမားကပြောလိုက်ပါတယ်ထိုင်းနိုင်ငံခြေဆိုင် AR သတင်းဌာနရဲ့မေးမြန်းချက်ကိုစာနယ်ရေးသားပြီးတော့အခုလိုသမ္မတဦးဘာမားပြောလိုက်တာဖြစ်ပါတယ်နိုင်ငံရေးကျင်းသားဟောင်းတွေပေါ်တင်းကျပ်ချုပ်ချယ်တာသတင်းတောက်တွေကိုဖမ်းဆီးထောင်ချတာရခိုင်ပြည်နယ်ကမွတ်စလင်တွေကိုခွဲခြားဖိနှိပ်ဆက်ဆံတာစတာတွေရှိနေကြောင်းလည်းအမေရိကန်သမ္မတကထောက်ပြပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကုပြောင်းရေးလုပ်ငန်းစဉ်ဟာအရေးကြီးတဲ့အချိုးအကွေကာလတစ်ခုကိုရောက်နေပြီလို့ကုလသမဂ္ဂအတွင်းဝန်ကြီးမစ္စတာဘန်ကင်မွန်ကပြောကြားလိုက်ပါတယ်။နေပြည်တော်မှာအော်တိုဘာ12ရက်နေ့ညနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘန်ကင်မွန်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ Myanmar is now going through a very important transition and transformation. This transformation
မြန်မာစွာရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအတိအမှတ်ပြုပြောကြားခဲ့သလိုတစ်ဆက်တည်းမှာပဲလာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမယ့်သမိုင်းမှတ်တိုင်တစ်ခုဖြစ်ပါလိမ့်မယ်လို့လည်းမစ္စတာဘန်ကင်မွန်ကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကလူနည်းစုရိုဟင်ဂျာလူမျိုးတွေကိုခွဲခြားဖိနှိပ်တာနဲ့အကြမ်းဖက်နေတာတွေနဲ့ပတ်သက်ပြီးစိုးရိမ်တာတွေကိုလည်းထုတ်ဖော်ပြောကြားခဲ့တဲ့အကြောင်းလူခွင့်ရေးကိုလေးစားပြီးရိုဟင်ဂျာတွေကိုလူသားချင်းစာနာတဲ့အခုညီရင်လွတ်လပ်စွာပေးနိုင်အောင်အာမခံချက်ပေးဖို့လိုကြောင်းလည်းမစ္စတာဘန်ကင်မွန်ကတောင်းဆိုခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကိုအမေရိကန်ဗန်နိုင်းဝန်ကြီးဌာနကပြည်ပပိုင်ဆိုင်မှုများထိန်းချုပ်ရေးရုံးကနေစီးပွားရေးပိတ်ဆို့တားမြစ်အရေးယူတဲ့နာမည်ပြစီးရင်မှာထည့်သွင်းကြေညာတာကိုကန့်ကွက်တဲ့အကြောင်းနဲ့အရေးယူမှုဖြစ်အောင်ဖန်တီးသူတွေကိုရှုံချကြောင်းပြည်တော်စုလွှတ်တော်ကကြေညာခဲ့ပါတယ်။ပြည်တော်စုလွှတ်တော်ကကန့်ကွက်ကြောင်းနိုဝင်ဘာ10ရက်နေ့ကလွှတ်တော်မှာလွှတ်တော်နာရကသူတော်ဥွှေမန်းကဖတ်ကြားပြောကြားခဲ့တာဖြစ်ပါတယ
်။လွှတ်တော်အသီးသီးနဲ့လွှတ်တော်ကောင်ပြင်းပြားလွှတ်တော်ကိုလည်းအများကြီးဂုဏ်သိက္ခာကို၎င်းလွှတ်တော်အသီးသီးကလေးနှစ်သာဆောင်ရွက်လျက်ရှိသည့်တိုင်းသာစုလုပ်ညီညွတ်ရေးအမျိုးသားပြန်လည်ပေါင်းစည်းရေးပြည်ပင်းကြီးများရင်းနှင့်တရားဝင်စုမွေးလုပ်ငန်းစဉ်များကို၎င်းတိုးတက်ကောင်းမွန်လျက်ရှိသည့်အမေရိကန်ပြည်တော်စုနှင့်မြန်မာနိုင်ငံတို့ဆက်ဆံရေးကို၎င်းမလိုလားအတော်တိုက်ခိုက်မှုများအဖြစ်ပေါ်စီအတွက်ပြည်တော်စုလွှတ်တော်သည်သတင်းထုတ်ပြန်ချက်ကိုကန့်ကွက်ပါကြောင်းနှင့်ဤကဲ့သို့ဖြစ်ရမျိုးပေါ်ဆင်ရန်ဖန်တီးလုပ်ကင်သူများနှင့်လုံဆောင်မှုများကိုရှုံချပါကြောင်းထုတ်ပြန်ကြေညာပါသည
်ဥအောင်တော်ဘော်အရေးယူတာဟာမြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့သက်ဆိုင်မှုမရှိကြောင်းအမျိုးသားရင်ကြားစီရေးသွားဖို့လုပ်နေတဲ့အချိန်မှာနောက်ကျောင်းပြန်လာတယ်ဖြစ်တဲ့အတွက်ဘယ်သူကမှလည်းအကျိုးမပြုလို့သူအနေနဲ့စိတ်ဝင်စားသလိုပါဝင်ပတ်သက်မှုလည်းမရှိဘူးလို့ NLD ဥက္ကဋ္ဌတော်ဆန်းစုကြည်ကပြောလိုက်ပါတယ်။လွှတ်တော်မှာအမေရိကန်အရေးယူပိတ်ဆို့မှုနဲ့ပတ်သက်ပြီးဝေဖန်မဲခွဲတဲ့နေ့ကအမေရိကန်နဲ့ NLD ပူးပေါင်းစီစဉ်ခဲ့တာလို့ဆွဆွဲချက်တွေထွက်ပေါ်လာခဲ့တဲ့ပေါ်တော်ဆန်းစုကြည်ကအခုလိုညင်းဆိုပြောကြလိုက်တာဖြစ်ပါတယ
်။အမျိုးသားပြည်နယ်ရဲ့အများကြီးဆီဆိုတာဘာလဲ။အခုအချိန်မှာဟုတ်လား။ညင်းကြီးအတွက်လုပ်နေရဆိုရင်အချိန်ခါလုံးကတယောက်နဲ့တယောက်တိုက်ခိုက်နေတဲ့အဖွဲ့တွေတောင်မှအစီအစဉ်အောင်လုပ်နေတဲ့အချိန်ပါ။ဒီဟာတွေလုပ်တာဟာဘယ်လိုနိုင်ငံကဘယ်လိုအကျိုးပြုနိုင်လဲဆိုတာအဲ့ဒါကိုကြည့်ရမယ်။ဘယ်ရန်ကလေးစားချေဖို့ဟာဒါကိုဘယ်တော့မှမဆိုထင်မှမရှိခဲ့ဘူး။ကလေးစားချေဖို့ကအဓိကမဟုတ်ဘူး။ရင်ကြားစေဖို့ကအဓိက။ဒါကတိုင်းပြည်အတွက်အကျိုးရှိမှာရင်ကြားစေခြင်း။ကလေးစားချေခြင်းတူဖို့ဒါကအနည်းရယ်။ဒါပေမယ့်အစရည်အမြဲပဲဒီဇိုင်းမှမပြောဘူး။ဒီကိစ္စနဲ့ပတ်သက်လို့စိတ်မပြောင်းဘူ
း။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကတော့အမေရိကန်အနေနဲ့မှားယွင်းတဲ့အချက်အလက်တွေနဲ့အခုလိုဆောင်ရွက်တဲ့အပေါ်ပြန်ပြီးတော့တုံ့ပြန်အရေးယူသင့်တယ်လို့သူ့ရဲ့အမြင်ကိုပြောကြားခဲ့ပါတယ်။
ကျွန်တော်ပါတီမှာအဆွေမျိုးပွဲလေးရှိတယ်။အင်္ဂါနေ့နောက်ပြန်ဆိုရင်ရှိတယ်။အဲ့မှာကျွန်တော်ပြောဒီအမေရိကန်ကပုံကူများကိုလည်းမမြမာပြီးကိုမဟုတ်တာလုပ်နေတဲ့ပုံကူတွေရှိတယ်။သူတို့ကိုလည်းကျွန်တော်ဆန်ရှင်ဥပဒေပြဋ္ဌာန်းပြီးတော့ပိတ်သိမ်းတယ်လို့ကျွန်တော်ကဆွေးနွေးအောင်ပါ။ဥအောင်တောင်းကအမေရိကန်မသွားလို့လည်းဘာပြဋ္ဌာန်းမရှိဘူး။ဟုတ်လား။ဒါပေမဲ့သိက္ခာကြတယ်။ဂုံသိက္ခာပေါ့နော်။အဲကျွန်တော်ဥအောင်တောင်းကကာပါပေးတာ။ဒီကောလာဟာလာကိုယုံကြည်တဲ့အတွက်သိက္ခာကြတယ်။
ဒီမိုကရေစီစနစ်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပင်ဖြစ်ပါစေပြည်သူတွေကိုကိုစားမပြုတော့ဘဲအာဏာရင်မှုလာပြီဆိုရင်ပြည်သူလူထုကမဲမပေးဘဲတန်ခတ်အပြစ်ပေးရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ကယားပြည်နယ်လွိုင်ကော်မြို့မှာနိုဝင်ဘာ၈ရက်ကပြုလုပ်ခဲ့တဲ့လူထုဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
အဲ့တော့လေးစားတယ်ဆိုတာယာထုကိုလေးစားတာရတာမဟုတ်ဘူး။အရေးချင်းကိုပဲလေးစားရတာ။လေးစားတိုက်တဲ့အရေးချင်းရှိမှလေးစားတဲ့ယာဒူးကြည့်ပြီးတော့လေးစားနေတယ်ဆိုလို့ရှိရင်အဲ့ဒီလိုယာဒူးနဲ့အာနာကိုရစ်မှုတဲ့ခေါင်းဆောင်တွေပေါ်လာမှာပဲအဲ့တော့ပြည်သူလူထုပေါ်မှာလည်းအများကြီးတည်တယ်ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲကအာနာရှင်ဆန်တဲ့ပုံစံတွေပေါ်လာလို့ရှိလို့ရှိရင်မဲမပေးနဲ့ပေါ့သူတို့မဲလူဝဲဖြစ်ဖြစ် ပြည်သူကိုတံပိုးမထားဘူးပြည်သူကိုမလေးစားဘူးကိုယ့်ရဲ့အာဏာအတွက်ကိုယ့်ရဲ့ပါတီကောင်းကျိုးအတွက်ပဲစဉ်းစားတဲ့ပုံစံတွေထွက်ပေါ်လာပြီဆိုလို့ရှိရင်တော့ပြည်သူလူထုအနေပြီးတော့ရွေးကောက်ပွဲမှာကောင်းကောင်းလေးနှာခတ်လိုက်ကြပါလို့ကျွန်တော်တောင်းပန
်အခုတော့မှမှတ်တာစီစဉ်ရတယ်လောက်ပါခင်ဗျာအားဖြင့်ရုပ်မြင်သံကြားကနေကြည့်ရှုကြတဲ့ပရိသတ်တွေကိုရောအတန်းနဲ့ရေဒီယိုကနေနားဆင်ကြတဲ့ပရိသတ်တွေကိုပါကျေးဇူးအထူးတင်ရှိပါတယ်